မြန်မာထိုင်းနဲ့လာအိုနိုင်ငံတွေဆုံရချွေတတိကံဒေသမှာဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်ရာနဲ့ရှိတဲ့ဒေသခံပြည်သူတွေသေဆုံးခဲ့ကြရသလိုလူနေအိမ်ဆေးရုံဖုံးတော်ကြီးကျောင်းတွေပါဝင်အဆောက်အဦတော်တော်များများပျက်စီးဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့မနေ့ကညပိုင်းတွေအထိနောက်ဆက်တွဲငလင်ငယ်တွေဆက်လုပ်နေဆဲရှိပြီးဒီကနေ့မနေ့ပိုင်းမှာလည်းမနေ့9:38မိနစ်မှာ 4.6 ပြင်းအားရှိတဲ့ငလင်တစ်ကြိမ်လှုပ်ခတ်ခဲ့သလိုမနေ့9:50မိနစ်မှာလည်းဒေသသမား၃ယောက်ရှိတဲ့ငလင်တစ်ကြိမ်လှုပ်ခတ်ခဲ့တယ်လို့ထိုင်းရုံမြင့်တန်ကြားသတင်းတွေမှာဖော်ပြခဲ့သလိုဒေသခံပြည်သူတွေကလည်းနောက်ထပ်ပြင်းထန်တဲ့ငလင်လှုပ်မှောက်ကိုစိုးရိမ်နေကြတယ်လို့သိရပါဗျ။ငလျင်တန်ထိခဲ့တဲ့တာရှိလိုက်ခရိုင်တာလင်မြို့နယ်မန်လင်းကျေးရွာတွေဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးကယ်ဆယ်ရေးကူညီမှုတွေပေးနေတဲ့သူကအာဖေကိုအခုလိုပြောပါဗျ။
မင်းညကလည်းလောက်နေလာတော့ဒီနေ့ကလည်းအနည်းအနည်းလေးပေါ့မင်းညကတော့၄ချိန်လောက်လောက်တယ်ဒီနေ့မနေ့ကတော့၄ချိန်၃ချိန်လောက်ရှိပါပြီပေါ့နည်းနည်းနည်းလေးလောက်တာပေါ့တစ်ချက်တစ်ချက်ပေါ့ဒါလည်းပဲကအသေးချက်ကတော့အခုအားလုံးပြန်ချုပ်တယ်ရဆုံး180နေရာလေးပါရှိနေတယ်မင်းညကတော့စကင်းတူတာလေးပါရှိတယ်ဒီနေ့ထားရှာရထားရှာနေတာပဲမိုင်းပြတဲ့ဒါလေးကြားပေါ့နော်အဲ့မှလည်းကျွန်တော်တို့ခရီးလေးပါလေဆိုလဲခေါင်းလေးပါရှစ်ဆိုင်လာတာပေါ့အဲ့မှလမ်းလေးပါလေဝေး
တရှိလင်းမြို့ရဲ့မြောက်ဘက်25မိုင်လောက်အကွာမှာရှိတဲ့တကူးညီလို့ခေါ်တဲ့လာဟုတ်ကျေးရွာမှာလည်းမလ24ရက်နေ့ကလှုပ်ခတ်ခဲ့တဲ့မြင်းကလင်းကြောင့်ဖျားချောင်းကြီးပြိုကျပျက်စီးသွားခဲ့ရတယ်လို့လူ20ကျော်သေဆုံးခဲ့တဲ့အပြင်ထိခိုက်ဒဏ်ရာရရှိခဲ့တဲ့လူနာတွေနဲ့ငလျင်ဘေးဒုက္ခသည်တွေဟာကယ်ဆယ်ရေးအကူအညီတွေလိုအပ်နေတယ်လို့လာဟုတ်ရွာသားတို့ကပြောပါတယ်
ဒါကြိလေအကူကြီးလောင်းရတယ်24ရက်ပြည်ပြီးရဲ့ငါဖယ်နဲ့3ရက်စီးနေမှာပြည်နေတယ်6ရက်ကျော်လာနေနေအပြတ်ကရှိနေတယ်တရား36ဘောကိုပြင်ကြကုန်တယ်ဘယ်လိုလုပ်ကြည့်ကြတာပေါ့တရားကြောင်ဒီကအိမ်ဟောတစ်ချက်ကြောင်အကုန်လုံးပြူကုန်တယ်အခုဒီလေးရမှုတူတူကြီးအောက်ရမှာအကုန်လုံးဒုက္ခတဲ့သဘောနေနဲ့အဲ့မှာကြောင်တာသူစုပုံနေသူနာပါရေးတချို့မိုက်ကိုဒီနာမှာရှိတဲ့အိမ်ရောမှာခေါလုံးနေဒီမှာတဲ့နေကျတော့သူနည်းနည်းကကူညီပေးလို့ဒီခိုးလို့တော့တော့ငါကူညီပေးလို့ကျတော့ဟိုဒုက္ခနဲ့ရကျတော့အဲ့ဒီနာရရတယ်သမီးထုတ်ပို့ရတာပေါ့တခြားတော့သူရတော့ဘာမှပြေးလို့တော့မဟုတ်ရှင
်ဒီကနေ့ညနေ၄နာရီချိန်လောက်မှာတော့ငလင်တန်ကြောင့်သိဆုံးသူဦးရေစုစုပေါင်း200ကျော်သွားပြီဖြစ်တဲ့အကြောင်းနဲ့ငလင်တန်တင်းခဲ့တဲ့ဒေသတွေကိုလည်းကုကြီးကေဇာရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကိုစစ်အစိုးရတပ်တွေကဝန်ခွင့်မပေးဘဲတားမြစ်ထားတယ်လို့မြို့ကတူက RFA ကိုပြောပါတယ
်ဒီဖြစ်နေတဲ့နေရာတွေကိုကေဇာရေးအမိန့်နဲ့ဝင်လာလို့ဘာလို့ဘယ်သူမှအပြန်လို့မဟုတ်ဘူးစစ်တပ်တွေပဲဝင်လာဘူးတတိယဖြစ်ရှိနေတဲ့အိမ်ကြီးလည်းဘာမှဟိုရှင်းနေတာမရှိသေးဘူးသူတို့ဒီအလောင်းလိုက်ောက်တာနဲ့တရားရတဲ့လူတွေကိုခေါ်လာပြီးသူတို့ဆေးရုံတွေမှာတင်ထားတာလည်းအဲ့လောက်ပဲရှိသေးတယ်ဘူးတတိယမြန်မာနဲ့ဆန်ကားရလို့ဒီစီရင်ရှိတယ်ဆိုတော့ဖြစ်ဖြစ်ရတော့တရားရီဘာတွေကတော့ထောင်ကျော်ပါတယ်ဆိုရကမနေ့ကထုတ်ပြန်လာတော့80လောက်ထုတ်ပြန်တယ်ဒီလိုတော့ဆက်မပြောသေးပါမှ
လက်ရှိမှာတော့ငလင်ဘေးဒဏ်ခံခဲ့ကြရတဲ့ဒေသခံပြည်သူတွေဟာစားစရာတချို့နဲ့တောက်ရည်တွေရရှိနေကြပေမဲ့လုံလုံလောက်လောက်မရရှိကြသေးသလိုကျန်းမာရေးအတွက်စေကူးသားနိုင်ဖို့စေဝါအကူအညီတွေလည်းလိုအပ်နေတယ်လို့ဆက်ပြောပါတယ်
။ဒေသခံလူတွေကတော့အဲ့ဒီကောင်မှအိမ်ကြီးဦးရွှတ်ပြီးတော့အပြင်ရောက်ပုံကြပြီ။ရောက်ပုံကြဆိုတာလည်းဒီကျေကျေစကန်းနေပါလေတော့ဝင်နေရတာပေါ့။ကျေကျေကြီးကလိုအပ်တာတော့တော်တော်ကြီးလိုအပ်နေတဲ့အခြေအနေတွေရှိတယ်။ဒါပေမဲ့အခုဒီဘက်ကလည်းကြောရတယ်လည်းများသောအားဖြင့်ကအစားတောက်နေတဲ့မမခောက်ဆွဲတုပ်နဲ့ကြီးပဲတော့လာများနေတယ်လေ။ကျိုးရကကဝင်လာတဲ့ကေဇီထဲမှာလည်းဒီလိုပဲအစားတောက်နဲ့ရင်းနေပဲလာတာပေါ့လေ။ဆေးရတော့ဒါလိုတာပေါ့။ဆေးဝင်မှာဒီလိုနဲ့ပြင်းမရှိဘူး။ပြင်းမရှိတဲ့ခေတ်ကနေဒီတစ်ခါအခုအစားတောက်ပဲသွားနေတာများတယ်လေ။ဒီအစားတောက်ကလည်းတက်ကလက်ခံထားတာပဲရှိတာ။ဆိုတော့သွားပြီးဘာမှလိုက်လို့လို့မရဘူး။
တရှိလင်းမြို့နယ်အတွင်းမှာတော့နောက်ထပ်ငလင်ကြီးတွေထပ်မံလှုပ်ခတ်လာမှာကိုစိုးရိမ်နေကြတဲ့အတွက်နေအိမ်တွေမှာမနေကြတော့ဘဲအမိုးကကင်းမဲ့တဲ့ကွင်းမြင့်တွေမှာထွက်ပြေးနေနေကြရတယ်လို့လည်းသိရပါပါတယ်ခင်ဗျာ။